ရောက်ကိုရီးယားအစိုးရကစိတ်ကမ်းမြို့စင်ပေါ်ကနေဒုံးကျည်ဆန့်တက်လိုက်တာကြောင့်အုပ်အုပ်ချက်ချက်ဖြစ်နေတဲ့တောင်ကိုရီးယားနိုင်ငံကိုအမေရိကန်ဒုတိယသမ္မတရောက်ရှိနေပါတယ်။ရောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်ဆန့်တက်မှုကတော့မအောင်မြင်ခဲ့ပါဘူး။အခုအချိန်မှာစိန်ခေါ်ချက်တွေရှိနေတဲ့အချိန်ဖြစ်ပေမဲ့ရင်းရင်းနဲ့ပြည်သူတွေနဲ့အမေရိကန်ရဲ့သမိုင်းဝင်မဟာမိတ်တောင်ကိုရီးယားနိုင်ငံကတော့အရင်ကမရှိခဲ့ဘူးတဲ့အခြေအနေမျိုးအထိခိုင်မာအားကောင်းနေတယ်လို့ဒုတိယသမ္မတ Mike Pence ကဒီကနေ့တင်းတင်းကြပ်ကြပ်မှာပြောဆိုလိုက်ပါတယ်။
This is a challenging time all over the world, but especially here in the Asia Pacific. The opportunity.
အခုချိန်ဟာကမ္ဘာတလောအခက်အခဲအခြေအနေတွေရှိနေချိန်မှာအထူးသဖြင့်တော့အာရှပစိဖိတ်ဒေသမှာဖြစ်ပါတယ်ဆိုဒုတိယသမ္မတကပြောဆိုခဲ့ပါတယ်။ညစာစားပွဲမတိုင်ခင်မှာလည်းဒုတိယသမ္မတကအမေရိကန်တပ်ဖွဲ့ဝင်တွေနဲ့အတူဖျားကြောင်းမှာအီစတာဝတ်ပြုပွဲတက်ရောက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်အစိုးရရဲ့စင်အာပြတ်တဲ့ပွဲလိုကဘာတလောအစိုးရတွေကရှုမြင်ကြတဲ့မျိုးတော်ပြုံရန်ကကြီးကျယ်လာတဲ့စီးပွားအခမ်းအနားတွေအပြီးနောက်တနေ့မှာမြောက်ကိုရီးယားကဒုံးကျည်ဆက်သက်ပြစ်လွတ်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့မအောင်မမြင်ဖြစ်ခဲ့တဲ့ဒုံးကျည်ဆက်သက်မှုကိုအမေရိကန်သမ္မတနဲ့သူ့ရဲ့စစ်ဖက်ဆိုင်ရာအဖွဲ့တို့ကသိရှိထားပြီးဖြစ်တဲ့အကြောင်းနဲ့သမ္မတဘက်ကတစုံတရာမှတ်ချက်ပေးထားတာမရှိသေးဘူးလို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်စ်ကအကြေညာချက်ညားချက်ထုတ်ပါတယ်။မြောက်ကိုရီးယားတို့ဒုံးကျည်ဆက်သက်ပြီးမကြခင်မှာပဲအမေရိကန်စစ်တပ်ရဲ့ပစိဖိတ်ဒေသကိုကေရီထံကထုတ်တဲ့ကြေညာချက်မှာတော့ဒုံးကျည်ကပြစ်လွတ်လိုက်ပြီးပြီးချင်းမှာပဲပောက်ကွဲသွားတာဖြစ်ပြီးဒုံးကျည်အမျိုးအစားကိုဆန့်စစ်နေတယ်လို့ဖော်ပြထားပါတယ်ရှင်။